အမျိုးသားလွတ်တော်မှာပြည်ခဲ့တဲ့ကြာသပတေးကတည်ပြုလိုက်တဲ့မူရစ်စေဝါဥပဒေပြင်ဆင်ချက်ကြောင့်မြန်မာနိုင်ငံထဲမှာမူရစ်စေဝါ30သူဦးရေပိုများလာမှာကိုစိုးရိမ်ကြောင်းဆရာဝန်တွေနဲ့ဥပဒေပညာရှင်တွေကပြောပါတယ်ဒီအကြောင်းကိုတော့ကိုညာဝေအောင်ကစူးစီးတင်ပြထားပါရှင
်မူရစ်စေဝါ30သူတွေကိုပြည်ထောင်ချရမှာထောင်ဒဏ်ချမှတ်မဲ့အစားလူမှုရေးအကျိုးပြုလုပ်ငန်းတွေမှာဝင်ရောက်လုပ်ကင်ပေးရမယ့်ပြည်ထောင်နေအဖြစ်ကြောင်းလဲကျင့်သုံးသွားဖို့ပြည်ထောင်စုဝန်ကြီးဌာနရဲ့ဥပဒေပြင်ဆင်ချက်ကိုအမျိုးသားလွှတ်တော်ကဩဂုတ်လ18ရက်နေ့ကအတည်ပြုပေးလိုက်တာပါဒီလိုဆော့ပေါက်ပြင်ဆင်ပေးလိုက်တာကြောင့်မူရစ်စေ30သူတွေပိုများလာနိုင်တယ်လို့ American California ပြည်နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ကျွန်တော်အမြင်တော့ဒီလိုဥပဒေပြင်ဆင်လိုက်တာမူရစ်စေဝါ30တဲ့လူတွေပိုနည်းသွားမယ်လို့ကျွန်တော်မထင်ဘူးပိုတော်များလာနိုင်တယ်ဒါကြောင့်လဲဆိုလို့ရှိရင်သူတို့ကဆိုရင်ငါတို့စားတယ်တုံးတယ်ဆိုလို့ရှိရင်ငါတို့ထောင်ချဘူးအလုပ်ပဲလုပ်ခိုင်းတယ်ဆိုပြီးတော့မှသူတို့ကပိုပြီးမှပြင်းရင်လာမယ်ကြောက်လာမှာမဟုတ်ဘူးဆိုတော့ပိုပြီးတုံးလာမှာတော့ကျွန်တော်တို့ကစိုးရင်လေ
အခုလိုပြင်ဆင်လိုက်တဲ့မူရစ်စေဝါဥပဒေအတိအကျောက်လူငယ်တွေမူရစ်စေပိုတုံးဆွဲလာအောင်ဖိတ်ခေါ်သလိုဖြစ်နေပြီးအန်ဒီရဲ့တခုလိုမြင်ကြောင်းသုံးသပ်သူကတရားလွတ်တော်ရှိနေဦးရောဘတ်ဆန်အောင်ဖြစ်ပါတယ
်ကြာကမူရစ်စေဝါထုတ်ထုတ်တဲ့ပင်မပုဂ္ဂိုလ်ကိုကြီးကြီးရောက်ရောက်ပေါ်တော့အရေးကြီးနေမှရှိခွင့်နဲ့ဒီဥပဒေကိုပြဋ္ဌာန်းလိုက်တော့တုံ့ဆွဲတဲ့လူတွေများပြီးတော့သူအသိနိုင်စားမှုကြီးပိုလာနိုင်မှုစီဝထုတ်လုပ်နေရတယ်ကိုရအောင်ပေါ်တော့ရမယ်လက်တွေ့အားဖြင့်ပြည်တဲ့စမ်းမတာကိုလုံးဝပြုအခုကအဲ့လိုမလုပ်ဘဲနဲ့တုံ့ဆွဲတဲ့လူတွေကိုထောင်ချတဲ့စနစ်ကိုပြောင်းလဲလိုက်တဲ့အခါကျတော့ထောင်ချတာမှမဟုတ်ပဲလို့ဆိုပြီးအိုးရသုံးသွဲလာရလိမ့်မယ်အဲ့ဒါအန္တရာယ်တစ်ခုပဲလို့ပြောချင်ပါတယ
်ပြည်ထောင်စုဝန်ကြီးဌာနကပြင်ဆင်လိုက်တဲ့မူရစ်စေဝါဥပဒေထဲမှာစေကုသပေးရေးပြန်လည်ထူထောင်ပေးရေးအပိုင်းနဲ့ပြည်ထောင်စုပြောင်းလဲကျင့်သုံးဖို့ပါဝင်ကြောင်းမြန်မာနိုင်ငံမူရစ်စေဝါတားဆီးနေနေရေးရဲတပ်ဖွဲ့မှဒုတပ်ဖွဲ့မှအဖြစ်တာဝန်ယူခဲ့မှုတဲ့အငင်းသားရဲမှုရေးမြစ်သိန်းက VOA ကိုပြောပါတယ
်နော်အခုနောက်ပိုင်းမှာကြတော့ဒီမူရစ်စေဝါသုံးဆွဲမှုကိုစာအောင်ကျွန်တော်ကကျောင်းအိပ်ကတနာဘောမျိုးကျွန်တော်တို့ကရှုနေတယ်။ဒါလည်းကျွန်တော်တို့ကဒီလုံးလုံးသူတို့ခွင့်ပြုလိုက်တဲ့ဘောမျိုးမဟုတ်ပါဘူး။သူရဲ့ပြမှုအခြေပေါ်မှုဒီဒီမှအရေးယူမှုပြုလုပ်မှဖြစ်ပါတယ်။ဒီတော့ကျွန်တော်တို့ကချင်းချင်းအရေးယူရပါညာလောက်တော့ဘောလား။အခုတော့သူ့ကိုပြုပြင်မယ်။စီကူတာမှုတွေပေးမယ်။ပြန်လည်ရှုခိုင်းရေးလုပ်ငန်းတွေလုပ်မယ်။တို့တို့လည်းပဲဒါမှမဟုတ်သူအချင်းချင်းပြစ်ကွက်တယ်ဆိုရင်တော့ the criminal နဲ့ကျွန်တော်တို့ကအရေးယူဖို့ရှိတယ်။အရေးယူတဲ့အပိုင်းကျွန်တော်တို့ပါပါတယ်ဒီဥပဒေမှာ
မူရစေ30သူတွေပေါ်ဥပဒေပြင်ဆင်ခဲ့တာမှန်ပေမဲ့မူရစေမောင်ခိုရောင်းဝယ်မှုတွေကိုတော့ရှားဖွေပေါ်ထုတ်ပြီးအရေးယူတဲ့အပိုင်းမှာအရင်ကအတိုင်းဥပဒေတင်းကျပ်လုံဆောင်နေတော့မယ်လို့အငင်းသားရဲမှုကြီးမြစ်သိန်းကပြောပါတယ်။ဒါပေမဲ့လက်တွေ့မှာအထူးသဖြင့်ရှမ်းနဲ့ကချင်းပြည်နယ်တွေမှာလူငယ်ပိုင်းကမူရစေ30သူပိုများနေတယ်လို့မကြသေးခင်ကရှမ်းပြည်နယ်ကိုအလဲပတ်ရောက်ခဲ့သူဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်။
ပတ်တင်ပြီးနေဖက်မှာတဲ့တင်းချိုင်းမှာဆိုလို့ရှိရင်အသက်60ကျော်တင်းချိုင်းနေတောင်တိတ်ရှိတော့ဘူးတဲ့အသက်30ကျော်ဝန်းကျင်30ကျော်ကျော်လေးတင်းချိုင်းတွေကအများကြီးတွေ့ရမယ်တဲ့ဒါဖြစ်လို့ရဲ့ဆိုရင်လူငယ်တွေကအများကြီးတည်ပြီးတဲ့ဥပမာသူတို့ကြောင်းပပလဲမှာရောလမ်းပေးနားမှာတော့ကြောင်းကျိုးကြောင်းချမ်းမဟုတ်ဘူးဆေးထိုးရတယ်ကြီးပဲပြစ်ထားတာထိုးနေကြတာအဲ့ဘလို့ကြောက်စရာကောင်းတယ်ဒီရှမ်းပြည်မှာလေဒီတိုင်းပဲဆိုဥမာမူဆယ်ဖက်မှာတို့လာရှိုးတို့ဖက်မှာဆိုရင်လူငယ်တွေဆိုလို့ရှိရင်80ရာခိုင်နှုန်းလောက်စွဲနေပြီကျောင်းမှာဆိုရင်လည်းခရီးတွေ80တန်း90တန်းအထိတောင်ဈေးတွေစွဲနေပြီဟိုဈေးရောက်တဲ့လူကလည်းတခါတည်းမော်တော်ဆိုင်ကယ်နဲ့ကျောင်းပေးနားမှာဖတ်ဖတ်ပြီးတော့မှလာရောက်နေတာအဲ့ဒီလောက်အထိဆိုးဝါးနေပြီအခုအချိန်နေတာဆိုတော့အဲ့လိုတုံးဆွဲနေတဲ့လူတွေထောင်မချတော့ဘူးဟိုအလုပ်ကျန်းတဲ့လောက်ခိုင်းဒါမျိုးပဲတန်ခတ်လိုက်ဆိုရင်တော့ဒီထက်တောင်ပုံများလာမလားမသိတော့ဘူးအဲ့ဒါအရန်ဆိုရင်ဆရာကောင်းတယ
်အကျဉ်းထောင်နေထဲမှာရှိတဲ့အကျဉ်းသားဥယျာဉ်ရဲ့ထွက်ဝဲကျော်ဟာမူရစ်စေးအမှုနဲ့ထောင်ကျလာသူတွေဖြစ်ပြီးအဲ့ဒီထဲမှာမူရစ်စေးသုံးဆွဲမှုကြောင့်ထောင်ကျလာသူကပုံများကြောင်းငွေအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPPB ကပြောပါတယ်အခုပြင်ဆင်လိုက်တဲ့ဥပဒေသေးရမူရစ်စေးသုံးဆွဲသူတွေကိုဖမ်းမိလို့ပြစ်ဒဏ်ပေးတဲ့အခါလူမှုအကျိုးပြုလုပ်ငန်းတွေဖြစ်တဲ့တစ်ပင်ဆိုင်တာလန်ဒရာပြင်တာတန်ရှင်းရေးလုပ်ငန်းတွေမှာအခကျင်းဝင်မယူပဲကြီးကျက်သူတွေရှေ့မှောက်တတ်မှတ်ဝတ်စုံနဲ့တတ်မှတ်နိုင်ရည်ပြည့်အောင်လုပ်ကံကြရမှာဖြစ်ပါတယ်ခင်ဗျာ